ရုရှားကကြောတော့နောက်ခံပေးထားတဲ့ခွဲထွက်ရေးသဘုံတွေနဲ့ယူကရိန်းအစိုးရတပ်တွေတိုက်ပွဲဖြစ်ပွားနေစဉ်ကာလယူကရိန်းနိုင်ငံအရှေ့ပိုင်းမှာပြတ်ကျသွားတဲ့မလေးရှားပိုင်ခီးတဲ့တင်လေယာဉ် MH17 လေယာဉ်ဟာရုရှားလုမြေပြင်ကနေဝေဟင်ဖြစ်တဲ့ Buk Missile နဲ့ပြစ်ချတာကိုခံရရတာဖြစ်တယ်လို့ Dash နိုင်ငံကဥဆောင်ပြီးတော့ပြစ်လုံနေတဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကပြောဆိုလိုက်ပါတယ် Dash တာဝန်ရှိသူတွေကသူတို့ရဲ့တွေးရှိချက်တွေကို The Hague မြို့မှာ Conference Center မှာအင်္ဂါနေ့ကထုတ်ဖော်ပြောလိုက်တာဖြစ်ပါတယ်အဲ့ဒီမှာပြစ်ချသွားတဲ့လေယာဉ်ရဲ့တချို့အပျက်စီးအပိုင်းစာတွေနဲ့လေယာဉ်ကိုပြန်လည်ပြီးတော့တိဆောက်ပြသထားပါတယ်ယူကရိန်းနိုင်ငံနေမြေထဲမှာပြက်ကျခဲ့ရတဲ့လေယာဉ်ဟာဘာကြောင့်ပြက်ကျရလဲဆိုတာနဲ့ပတ်သက်ပြီးတော့တိတိကျကျအဖြေရှာနိုင်မှုအတွက်စုံစမ်းစစ်ဆေးရေးတာဝန်ရှိသူတွေကလေယာဉ်ရဲ့တန်ကိုယ်တွေပေါ်မှာလေယာဉ်ပြက်ကျတဲ့နေရာကရရှိထားတဲ့အစိတ်ပိုင်းတွေနဲ့ပြန်ပြီးတော့တပ်ဆင်ခဲ့ကြတာဖြစ်ပါတယ်။လေယာဉ်ရဲ့ဝဲဘက်ချမ်းကမြေပြင်ကနေပြစ်လွတ်လိုက်တဲ့မစ်ဆိုက်ဒုံးကျည်ရဲ့ခြုံထက်တဲ့အရာနဲ့ထိမှန်ခဲ့တာဖြစ်တဲ့လေယာဉ်ဟာချက်ချင်းလေထဲမှာပဲပျက်စီးသွားခဲ့တယ်လို့ Dutch လုံခြုံရေးဘုတ်အဖွဲ့ရဲ့အကြီးအကဲ Jabby Josh Thora ကကရင်ကရှင်မိသားစုဝင်တွေနဲ့မီဒီယာသမားတွေကိုပြောကြခဲ့ပါတယ်။လက်နက်ကိုင်ပြိပခဖြစ်ပွားနေတဲ့အချိန်လေကြောင်းနေနမိတ်ကိုပိတ်ထားဖို့ယူကရိန်းမှာတာဝန်ရှိပြီးတော့အဲ့ဒီလိုမဆောင်ရွက်ခဲ့ဘူးလို့လည်းသူကပြောဆိုလိုက်ပါတယ်။